တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါစတင်ဖြစ်ပေါ်တဲ့ဇင်းမြစ်ကိုစုံစမ်းစစ်ဆေးနေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုယ်စားလှယ်အဖွဲ့ကကိုဗစ် -19 လူနာတွေကိုပထမဆုံးကုသပေးခဲ့တဲ့ဝူဟန်မြို့ကဆေးရုံနောက်တရုံကိုစနေနေ့ကသွားရောက်ခဲ့ပါတယ် WHO ကိုယ်စားလှယ်အဖွဲ့သွားရောက်ခဲ့တဲ့ဝူဟန်ဂျီယင်တန်ဆေးရုံကအဲ့ဒီအချိန်ကဘာမှမသိသေးတဲ့ဗိုင်းရပ်စ်တန်ခံစားခဲ့ရတဲ့လူနာတွေကိုပူးပြပြရင်ဆိုင်ကုသပေးခဲ့တဲ့ဆေးရုံတစ်ခုဖြစ်တယ်လို့ကိုဗစ် -19 ရောဂါပြန့်နှံ့မှုရာဇဝတ်မှာအရေးပါတဲ့နေရာတစ်ခုလည်းဖြစ်ပါတယ်ဆေးရုံကနေကြားရတဲ့စကားတွေကကျွန်တော်တို့စီကအသေးအတန်လူနာတွေကိုကုသပေးတဲ့ဆရာဝန်တွေပြောတဲ့စကားတွေနဲ့သိပ်ကွာခြားမှုမရှိဘူးလို့ဆေးရုံကနေပြန်လာပြီး Dutch လူမျိုး Virus ရောဂါပိုးဆိုင်ရာကျွမ်းကျင်ပညာရှင် Mario Goodman က Twitter မှာရေးပါတယ် WHO ကိုယ်စားလှယ်အဖွဲ့အနေနဲ့ဝူဟန်မြို့ရင်းကဆေးရုံတွေကိုတွားရောက်มาဖြစ်တယ်လို့ပထမဆုံးရောဂါဖြစ်ပွားမှုတွေနဲ့ဆက်ဆက်နေတဲ့ဟော်နန်ပင်လယ်စာဆေးလိုနေရာတွေကိုတွားရောက်มาဖြစ်တယ်လို့လည်းကြေညာထားပါတယ်ရောဂါပိုးရဲ့ဇင်းမြစ်ကိုသိရှိနိုင်ရေးသိပ္ပံဆိုင်ရာတွေ့ရှိချက်တွေအပေါ်ခြေခံတဲ့ယူဆချက်တွေတော်တော်များများရရှိတာပြီးဖြစ်ကြောင်းလည်း WHO ကဒီတာမှာရေးသားထားပါတယ်။ဒါပေမဲ့ယောဂစတင်ဖြစ်ပွားရာနေရာကိုတစ်ချိန်သွားရောက်စစ်ဆေးရုံနဲ့ယောဂဇင်းမြစ်ကိုအတိအပြုပြောကြားနိုင်ပွဲမရှိဘူးလို့လည်း AFP သတင်းကပြောပါရယ်ခင်ဗျ။